ရက်ဆက်ဆက်ဆံရေးကမြန်မာနိုင်ငံနဲ့မကပါဘူးနိုင်ငံတိုင်းအားလုံးကရုပ်စာအရင်ရေးကြည့်ပါလေနိုင်ငံတော်ကာကွယ်ရေးလုံခြုံရေးအတွက်ကလေစစ်ဆက်ရက်ဆက်အတူတကွဆက်ဆံပြီးတော့အတူတကွပူးပေါင်းပြီးတော့လုပ်နိုင်ဖို့အတွက်ကအရင်ရေးကြည့်ပါလေနောက်ပြီးစစ်ဆက်ရက်ဆက်ဆက်ဆံရေးလို့ပြောလိုက်လို့ရှင်နှစ်ခုသက်သက်ရှိရေနော်ပထမတစ်ချက်က military organization စစ်တပ်နဲ့ civil society တိုင်းပြည်ပြည်သားအားလုံးနဲ့ဒါတစ်ခုနောက်တစ်ချက်ကကြတော့စစ်တပ်နဲ့ civilian government နဲ့ဆက်ဆံရေးအဲ့ဒါနှစ်မျိုးရှိပါတယ်
ဟုတ်ကဲ့မိမိပြောတာကတော့တိုင်းပြည်ကာကွယ်ရေးအတွက်အရေးကြီးတဲ့ဆူတော့ပြောသွားပါတယ်မြန်မာနိုင်ငံပြည်သူတွေနားလည်ကြတာကတော့စစ်တပ်နဲ့အရဖက် civil society ဆိုတာက government နဲ့ဆက်ဆံရေးအဆင်မပြေတဲ့အတွက်ကြောင့် democracy ဖော်ဆောင်ရေးမှာအဖူအထစ်တွေရှိနေတယ်အနှောင့်အယှက်တွေဖြစ်နေတယ်လို့နားလည်ကြပါတယ်အဲ့ဒီကြောင့်လည်းရှင်းပြပေးပါမယ်စစ်ဖက်အ
ရဖက်ဆက်ဆံရေးက democracy ဒီမကပါဘူးဘုံနဲ့တခြားနိုင်ငံတွေဆိုပါတော့ China မှာလည်းစစ်ဖက်ရပ်ဖက်ဆက်ဆံရေးရှိတယ် China system ကကြတော့စစ်တပ်ကတော့ရပ်ဖက
်ရအောင်မှာ
အောင်မှာရှိပါတယ်ဒါပေမဲ့သူတို့မှာ democracy လို့ပြောလို့မရဘူးလေဆိုကျွန်မပြောချင်တာစစ်ဖက်ရပ်ဖက်ဆက်ဆံရေးနဲ့ democracy နဲ့က exclusive မဟုတ်ပါဘူးဆိုရုရှားလည်းကြည့်ပါလားရုရှားလည်းစစ်တပ်ကရပ်ဖက်အောင်မှာတကယ် democracy လားဆိုတာစဉ်းစားရမှာပေါ့လေ
အရေးကြီးတာကတော့သူတို့နိုင်ငံမှာ democracy မဟုတ်ပေမဲ့လည်းစစ်တပ်ဟာအရသားရဲ့ဩဇာအာဏာအောက်မှာနေတယ်ပေါ့သူတို့စီမှာမြန်မာနိုင်ငံမှာကြတော့ဘာကြောင့်ထူးခြားနေရပါစေခင်ဗျာအ
ဲထူးခြားတာဘာလို့လဲဆိုတော့အမေရိကလည်းဒီတိုင်းပါပဲကျွန်တော်တို့မှာ NDA တွေအများကြီးရှိတယ်ဆိုတော့စစ်ဖက်အရက်ဖက်ဆက်ဆံရေးလို့ပြောလိုက်လို့ရှိရင်အဲဒါဒီ national security နဲ့ပို့ပြီးတော့ဆက်ဆံရေးစစ်တပ်ရဲ့အတူတကွာလုတ်တော်မှနိုင်ငံတော်ကာကွယ်ရေးကိုလုတ်ပေးနိုင်တယ်အဲ့လုတ်တော်မှလည်းနိုင်ငံတော်ကဟိုဗါလဲတိုးတက်ရေးကိုလုတ်နိုင်တယ်ငင်းငန်းရေးတွေရလာမယ်ငင်းငန်းရေးတွေရလာလို့ရှိလို့ရှိရင် democratization ကပြီးပြီးတော့လွယ်ကူလာလိမ့်မယ
်ဆိုတော့မြန်မာနိုင်ငံမှာ national security မျိုးသားလုံခြုံရေးဆိုတာအရေးကြီးတဲ့ issues တွေကဘာတွေရှိနေတယ်လို့ပြောနိုင်ပါလား
အမျိုးစုံပါပဲမြန်မာနိုင်ငံမှာဆိုလို့ရှိရင်ဟိုပြောရင်ပါခေါ့မယ်traditional security နဲ့ non traditional security ဆိုတာနှစ်မျိုးလုံးမြန်မာနိုင်ငံမှာဖြစ်ဖြစ်ကျွန်တော်တို့အမေရိကန်မှာလည်းရှိပါတယ်အခုချိန်မှာ globalization ကျွန်မ security ရဲ့ဗာလဲပတ်ဝန်းကျင်မှာအလုပ်လုပ်တဲ့လူဆိုတော့ကျွန်မအများနဲ့ NDA တွေပဲကျွန်မကြည့်နေရတာပေါ့နော်အခုဆိုလို့ရှိရင် traditional security ဆို geopolitics အဲ့ဒါရှိလာပြီနောက်ပြီးတော့ဝင် terrorism transnational crime လို့က drug trafficking တို့ maritime security အဲ့ဒါတွေအမျိုးစုံပါပဲအဲ့ဒီဥစ္စာအားလုံးကအာရှပစိဖိတ်မှာရှိနေတဲ့နိုင်ငံတွေအားလုံးကအရင်ပဲတွေ့ကြုံနေရတာ
ဟုတ်ကဲ့ကျွန်တော်မြန်မာလိုပြန်ပြောမယ်ဆိုတော့အစင်လာရှိလာခဲ့တဲ့အမျိုးသားလူမျိုးရေး NDA နဲ့အစင်လာမဟုတ်ဖ ೇನೆ နောက်ပေါ်ထွန်းလာတဲ့ NDA သစ်တွေပေါ့နှစ်မျိုးပြောရမှာပေါ့ traditional and non traditional
ဟုတ်ကဲ့ရှင်
ဟုတ်ကဲ့အစင်သာရှိလာခဲ့ကြတာကတော့ပထဝီဝင်အနေထားအရနိုင်ငံကြီးတွေကြမှာရှိခဲ့တာနဲ့ပတ်သက်တယ်နောက်ပိုင်းအစ်စ်ပေါ်လာတာကတော့နေဆက်ဖြစ်ကြော်တဲ့မူရီဆီဝါပြမှုတို့ဒါနောက်ပြီးတော့ဒါအကျံဖက်ကိစ္စတို့ပေါ့လေဟုတ်ကဲ့အဲ့ဒါဆို
ရှင်ပါဟုတ်ကဲ့ terrorism
ဟုတ်ကဲ့ဟုတ်ကဲ့ရှင်ပါဆိုတော့တင်းတော့တခုမြင်တာအရဖက်စစ်ဖက်ဆက်ဆံရေးစံပြူလောက်တဲ့ဆက်ဆံရေးဆိုတာကိုဒါ generalize လို့ရေပူရပြုလို့ရပါသလားနည်းနည်းရှင်းပြပါခင်ဗျာ
relationship တွေက generalize principle တရားတော့ရှိတာပေါ့နော်။ကောင်းတဲ့ဆက်ဆံမှုကောင်းတဲ့ relationship ဖြစ်လို့ရှင် trust ရှိတယ်။နောက်ပြီးတော့တကယ်ယုံကြည်မှုပေါ့နော်။ယုံကြည်မှုရှိတယ်။နောက်တစ်ယောက်နဲ့တစ်ယောက်နဲ့ habits of dialogue အများအားဆက်သွယ်မှု။အများအား habits of dialogue
ဟုတ်ကဲ့ဆွေးနွေးနေတဲ့ delay ပေါ့
။ဟုတ်ကဲ့ delay ရှိပါတယ်။ဟုတ်ကဲ့ဆွေးနွေးနေတဲ့ delay ရှိမယ
်။
နောက်ပြီးတော့ဒီ government နဲ့မှာဆိုလို့ရှိရင်တော့အများအားဗာလဲ inter agency mechanism တွေအများကြီးရှိတာပေါ့နော
်နှစ်ဖက်ကြားဌာနတွင်းဆက်ဆံရေးရန်တရား
အဲ့လိုမျိုးတည်ဆောက်တော့မှဒီဥစ္စာဆံပြ civil relation ရှိနိုင်မှာရှိနိုင်ပါလေ
မြန်မာနိုင်ငံရဲ့အခြေအနေကြတော့ဘယ်လိုသုံးသပ်လို့ပါလဲအဲ့ဒီဘောင်းနဲ့ဝင်ပါလားအခုဘယ်လောက်လိုအပ်နေပါလဲဘယ်လောက်ကွာဟနေပါလဲအဲ့ဆံနေတိုင်းတိုင
်းဟုတ်ကဲ့ဆိုမြန်မာနိုင်ငံမှာဆိုလို့ရှိရင်အခုဆိုလို့ရှိရင်ဗာလဲ habits of dialogue now we have mechanism for working together no interagency mechanism yan yan ne a ne da bo no ale america ma le yin lo a ne de da ya mo 1986 ma gold water nickel act so bi lo 1986 မှာ President Reagan the act ကို sign လုပ်လိုက်တာအဲ့ဒီ sign လုပ်တာဘာကြောင့်လဲဆိုတော့ inter agency နဲ့ joint ဥစ္စာတွေမလုပ်ကြလို့စစ်တပ်နဲ့အရဖက်နဲ့နောက်ပြီးတော့ဗာလဲစစ်တပ်ထဲမှာတောင်မှလဲကျမတို့ရဲ့ကြည်ရည်လေးရလေးအသေးချာလေးပူပေါင်းပြီးတော့မလုပ်တဲ့အတွက်ကြောင့်မလို့သူတို့ရာဒီ Goldwater Nickel Act ဆိုတော့1986မှာလုပ်လိုက်တဲ့အခါကျတော့အဲ့ဒီကနေပြီးတော့စပြီးတော့ကျမတို့ဒီ joint လုပ်ရတယ်ကျမတို့စစ်တပ်မှာဆိုလို့ရှိရင် joint assignment မရှိရလို့ရှိလို့ရှိရင်ကျမတို့အပေါ် promotion တွေနည်းနည်းဖြတ်ခဲ့တယ် So ကျမတို့ဒီမှာဆိုလို့ရှိရင်အခုဆို liaison officer တွေအများကြီးရှိတယ်ကျမတို့ကလည်းဟို State Department တို့ USAID တို့ဟို Homeland Security အဲ့နေရာမှာကျမတို့က liaison officer တွေပို့ထားတယ်ဟိုဘက်ကလည်းကျမတို့ဒီဘက်ကို liaison officer တွေပို့ဆိုကျမတို့ Pacific Command မှာကျမလုပ်အရင်ကလုပ်တယ်ဆိုလို့ရှိရင်ကျမတို့မှာဒီတခြား civilian agency တွေက liaison officer တွေကျမတို့ကပို့လုပ်ထားတယ်အဲ့လိုဆက်ဆက်တာပေါ့နောက်ပြီးတော့ကျမတို့မှာဟို strategic level national level ဆိုလို့ရှိရင် federal level ဆိုလို့ရှိရင်ဝင် national security council ဆိုတာရှိတယ် president ကိုနိုင်ဗာလဲဦးဆောင်ပြီးတော့လုပ်တာသူတို့အများတန်းဒီဥစ္စာအားလုံး agency တွေအကြီးကြီးသူကခေါ်လာပြီးတော့အာသူတို့ national security strategy ကို formulate လုပ်တာရယ်နောက်ပြီးတော့ဗာလဲ discuss လုပ်တာရယ်အဲ့ဒါအများတန်းလုပ်တယ် level အားလုံးထဲမှာကျမတို့ကဒီဥစ္စာဒီဆက်ဆက်မှုတွေ mechanism တွေခြားတာနောက်ပြီးလဲပြီးတော့အဲ့ဒီဥစ္စာလုပ်ဖို့အတွက်ကကျမတို့ပညာယူတဲ့အခါမှာလဲတူတူလုပ်ကြတယ်ပေါ့နော်။ကျောင်းနဲ့ပြောင်းနဲ့နားလည်မှုကဒီလိုဆက်ဆံနေကြတယ်ဆက်ဆံနေကြတော့မှမြင်ဖြစ်တယ
်။မြန်မာနိုင်ငံမှာကြတော့လွတ်လပ်ရေးရာပြီးကြဲကစစ်တပ်နဲ့အရဖက်နဲ့ဆက်ဆံရေးဟာတိတ်ပြီးတော့သဟဇာတာမဖြစ်ခဲ့ဘူးဟာမိုနီမဖြစ်ခဲ့ဘူးဆိုရင်မှန်မဲ့ထင်ပါတယ်။ဒါကြောင့်လည်းပဲစစ်တပ်ကနောက်ခါမှသူတို့အာဏာသိမ်းယူလိုက်တာတွေဖြစ်ခဲ့တယ်။ဆိုတော့အဲ့ဒီလိုဖြစ်လာပြီးတော့တချို့သုံးသပ်ကြတာကတော့စစ်တပ်ဘက်ကရှိနေတဲ့ mindset ကို၌ကတော့ civilian အောက်မှာဘယ်တော့မှမကြိုဘူးငါတို့ကသူတို့အပေါ်ကသာနေမယ်သူတို့ရဲ့အမိအနာမခံဘူးဆိုတော့အယူဆသူတို့စီမှာအခုထိဆက်လက်ပြီးတော့ရှိနေတယ်ဆိုတော့ဒီ civil authority ကိုသူတို့လက်ခံလာအောင်နားလည်အောင်ဘယ်လိုလုပ်သင့်တယ်ထင်ပါလဲခင်ဗျာဘယ်လိုပြောင်းလဲယူရမလဲ
အဲ့ဒီဥစ္စာကတော့ကျွန်တော် trust နဲ့ပို့ပြီးတော့ရေးကြည့်တာပေါ့နော်အဲအတန်းအတန်းနဲ့ယုံကြည်မှုအဲယုံကြည်မှုရှိဖို့အတွက်ကလည်းတန်းတန်းနဲ့ဆက်ဆက်ပြီးတော့လုပ်ရမယ်အဲ့လိုမျိုးလုပ်လာတော့မှဒီနေ့ယုံကြည်မှုရှိလာပြီးတော့သူတို့ civil military relation တွေအရေးအဖက်စစ်တပ်ဆက်ဆံမှုကပြီးပြီးတော့ကောင်းလာမယ်လို့ကျွန်တော်ထင်ပါတယ
်နောက်တစ်ခုကလူရပြောကြတဲ့ professional army ဆိုတော့ဟာ professionalism ကိုအခြေခံမှဖြစ်ပါတယ်ဆိုရင် professionalism ဆိုတာဘာလဲအရင်ရှင်းပြပါအောင်ခင်ဗျာ
professionalism လို့ပြောလိုက်လို့ရှိရင်အထက်မှာဆုံး professionalism က expertise ပေါ့နော်
okay
specialized knowledge blue မလို့ဘယ်လိုပြောမလဲ
ကျွမ်းကျင်မှုပေါ့
ကျွမ်းကျင်မှု yeah ကျွမ်းကျင်မှုနောက်တစ်ချက်ကကြတော့ဟို ethical conduct
အဲ့ဒါကတော့ကျင့်ဝတ်စိတ်ခံနဲ့ကိုက်ညီတဲ့အပြုမှုပေါ့ဗျာ
ဟုတ်ကဲ့ ethical conduct ရှိလို့ရှိလို့ရှိလို့ရှိရင်ဒီဥစ္စာက professionalism လို့ပြောတာပေါ့နော
်ဟုတ်ကဲ့
ဆိုတော့ professionalism ဖြစ်ဖို့အတွက်ကအများကြီးကျူတာအများကြီးစာတင်ရတယ်အများကြီးလက်တွေ့တွေလုပ်ရတယ်ကျမအခုတည်းက28နှစ်လုံးလုံးလေဒီတည်းကကျမလုပ်လာတဲ့ဥစ္စာကိုအများရန်တင်ကြားလာတယ်တခါလေကြလို့ရှိရင်ကျမတို့ရဲ့ organization တွေကကိုယ့်ရဲ့ lane ထဲမှာမနေဘဲနဲ့တခြားနေရာတွေရောက်သွားတဲ့အခါကျတော့အဲ့ဒီဥစ္စာကျမတို့ရဲ့ specialized knowledge နဲ့ skill နဲ့မဆိုင်တဲ့ဥစ္စာရောက်လာတဲ့အခါကျရင်ကျမတို့က professionalism နဲ့ပျောက်သွားတယ်နောက်ပြီးတော့ ethical conduct တခါကျတော့ကျမတို့ honesty integrity accountability နောက်ပြီးတော့ self discipline ပေါ့နော
် okay ယူသားမှုတည်ကြည်မှုကိုလုပ်တာကိုကိုတာဝန်ခံမှုကိုပိုင်အသိနဲ့စီကံထိန်းသိမ်းမှုစတာတွေပေါ့အဲ့ဒါတွေ
ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါနောက်ပြီးတော့ respect လည်းပါတယ် respect ကကိုရဲ့ဗာလဲကိုကိုနိုင် self respect နောက်ပြီးတော့လည်းစီမားတွေ respect လို့တာအဲ့နောက်ပြီးတော့ဗာလဲ bullying
နိုင်တဲ့စီနေ
အနိုင်တဲ့စီမင်းအဲ့ဒါဆိုလို့ရှိရင်ဒီဥစ္စာ professionalism ပျောက်သွားအောင် so a professional ဖြစ်ချင်တယ်ဆိုလို့ရှိရင်ဒီအချက်တွေလိုက်နာတဲ့အခါကျတော့ဒါ professional လို့ခေါ်တာပေါ့ဒီဥစ္စာကျမတို့ရဲ့ဒါ criteria ပေါ့နော် criteria for professionalism
ဟုတ်ကဲ့ဆိုတော့ military တခုကိုစစ်တပ်တခုကို professional ဖြစ်လာအောင်ပြောင်းလဲဖို့အတွက်အဓိက education တခုနဲ့ရပါသလားဥပမာမြန်မာနိုင်ငံမှာဆိုရင် domimi grind သွားပြီးတော့စင်းနဲ့ပူချတာတွေဘာတွေရှိတယ်ပေါ့လေသိကောင်းတဲ့လူရဖြစ်ပါတယ်အဲ့ဒီညာနဲ့လုံလောက်ပါသလားတခြားဘာလို့ဖို့လိုအပ်တဲ့ထင်ပါလဲမြန်မာနိုင်ငံမှာစစ်တပ်ထဲမှာ professionalism ထုံးကားလာဖို့အတွက
်professionalism ကတခါတည်းနဲ့မရဘူးဒီဥစ္စာအများအားလေ့ကျင့်နေရတဲ့ဥစ္စာကျမတို့အမေရိကန်ကလည်းဒီတိုင်းပါလေ ဒီမှာတော့နေ့တိုင်းစူးစမ်းနေရတဲ့ဥစ္စာ
နောက်ဆုံးမိကျင်တာကတော့မြန်မာနိုင်ငံရဲ့ရပ်ပင်းနဲ့စစ်ဘက်ဆက်ဆံရေးအစဉ်ပြေပြီးတော့တိုင်းပြည်အတွက်ပြည်ဝလက်တွဲဆောင်ရွက်နိုင်မယ်အလားအလာကိုဘယ်လိုမြင်မိပါသလဲမြန်မာနိုင်ငံရဲ့အခြေအနေက
မြန်မာနိုင်ငံရဲ့အခြေအနေကဟို2010ကနေပြီးတော့ကြည့်လိုက်လို့ရှိရင်တော့အရင် pre 2010နဲ့အခု post 2010အဲ့ဒါတခြားစီပါဆိုတော့စစ်တပ်ရဲ့ဆက်ဆံရေးအနေနဲ့အစ်မပြောသူလိုပဲတခါလေးနဲ့ဒီနေ့လာပြီးတော့ဗာလဲရုံးကနေလှုပ်လို့ရတဲ့ဥစ္စာ